ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာအစိုးရနဲ့ PSA ချုပ်လက်မှတ်ထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီခေါ် RCSS နဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေဖြစ်ပွားရာကရာနဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်မိုးစောပါကင်မရွန်နဲ့ RCSS တို့အကြားဒီလာစမ်းပိုင်းကစတင်ပြီးနှစ်ဖက်စီးရီးတင်းမာမှုတွေရှိနေရာကပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ရာကဒေသခံတွေဘေးလွတ်ရာထွက်ပြေးခဲ့ကြရပြီးကြောင်မဲမြို့တောင်ဘက်မိုင်20လောက်အကွာပုံဝိုးရွာအနီးနားတွိုက်မှာတိမ်းရှောင်နေကြကြောင်းလဲကြောင်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဆိုင်းထွန်းညံက VOA ကိုအခုလိုပြောပါတယ်
ကျွန်တော်ရဲ့စီတက်ခဲ့ခြင်းနဲ့ကျောင်းမဲရဲ့တောင်ဖက်ချမ်းပေါ့ကျောင်းမဲတောင်ဖက်ချမ်းပုံကားလမ်းရဲ့တောင်ဖက်ချမ်းမှာဖြစ်နေတယ်။ကားလမ်းတစ်လျှောက်လည်းဖြစ်နေတယ်။ဆိုတဲ့ဆောက်နေရတယ်။ကားနေရတယ်။နည်းနည်းကြီးတယ်နည်းနည်းကြီးတော့ကြည့်ရတော့ဟိုနေမှာအာစစ်တပ်ကဝင်ဝင်နဲ့တို့တော့တိုက်နေတယ်တို့ကထွက်လာပြီးတော့မှစစ်ကူရလာဟန်တားတဲ့ဘောပေါ့။ဒီဘောနဲ့ကျောင်းမဲကြားမှာလည်းဖြစ်နေတယ်။ကျွန်တော်တို့ဟိုကျောင်းမဲနဲ့နောက်ဆိုအထက်ဖက်မှာလည်းဖြစ်နေတယ်။တော့ကတည်းက900တထောင်လောက်ရှိနေတယ်။ကျွန်တော်တို့တိရတဲ့လောက်ကပုံဝိုးမှန်နေတယ်ပုံဝိုးခင်းကြမ်းရတယ်အများဆုံးဒီကခံခဲလို့အဲ့ခင်းကြမ်းမှာစုနေနေက
ြဒီတပတ်တည်းဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ဘေးလွတ်ရာတင်းရှောင်ရတဲ့ဒေသခံတွေဟာခံမှန်းခြေ1000ကျော်လောက်ရှိတယ်လို့လဲဒုက္ခသည်တွေကိုတွားရောက်ကူညီနေတဲ့ကြောင်မဲမျိုးနန်းခုံပရာဟိတအဖွဲ့ကဦးဆိုင်ပူကပြောပါတယ်
အခုပုံဝိုးမှန်ကလူကြီး400ကျော်ရှိတယ်နောက်ပြီးတော့ဒီနားဆောင်မှာလည်း100တော့ရှိတယ်နောက်ပြီးတော့ဒီခံခဲတောင်ထိပ်နမရင်ကအလုံးပေါင်း900လောက်ရှိရောမလားအလုံးပေါင်း1000ကျော်1000လောက်ပါရတိုက်ပွဲကဒီနေ့ကြီးတော့မကြီးနေပြီဒီနေ့တော့မကြီးတဲ့နိုင်ဝဲလောက်ပါသခန်းနာကြမှာဖြစ်နေတယ်စစ်ကြောင်းတွေလည်းတော့ဆော့တယ်ပါလား
တမရဘက RCSS အဖွဲ့ဟာ bilateral call နှစ်ဖက်သဘောတူစာချုပ်အရသတ်မှတ်ထားတဲ့ရှမ်းပြည်နယ်တောင်ပိုင်းမုံတော့မုံထားနဲ့ဟိုမင်းဒေတာကနေနည်းမြေကျော်လွန်လှုပ်ရှားတာကြောင့်တိုက်ပွဲဖြစ်ရကြောင်းပြောဆိုထားပါတယ် RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးအောင်ခေကတော့နှစ်ဖက်သဘောတူစာချုပ်မှာတပ်ဖွဲ့ဝင်တွေလှုပ်ရှားတဲ့နည်းမြေကိုအတိအကျသတ်မှတ်မထားကြောင်းပြောပါတယ်ဒီအချက်ကို NCA စာချုပ်အရဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်
NDA တရုတ်တဲမှာအရေးကြက်ဖွဲ့ကတောင်ပိုင်းမှာပဲရှိနေရမယ်ဆိုတဲ့ဟာတစ်ချက်မှမပါရှိဘူးသဘောတူညီထားတာလည်းမရှိဘူးပြီးတော့အဲ့ဒီ NDA ထဲမှာကတတ်နေရာချထားရေးနဲ့ပတ်သက်လို့ရှိရင်နောင်နိုင်ငံရေးချွန်းတွေပြီးသွားလို့နောက်ပိုင်းလုံခြုံရေးကဏ္ဍချွန်းတွေတဲ့နေရာမှာတတ်နေရာချထားရေးဆိုတဲ့ဟာချဲဝင်ပြီးတော့ဆွေးနွေးကြရမယ်ဆိုတဲ့အချက်အလို့ပဲပါတယ်အပြင်ခရီးစဲတာနဲ့ NDA ကဆုံးလက်မှတ်ထိုးတာနဲ့ရှိရင်တွဲနေရာတွဲနေရာနဲ့တူแต่มันโตโหเอ๊ะเราไปหน้าเลยถ้าเราไม่น้อง
လောလောဆယ်မှာတော့တမ်ဘရွန်နဲ့ RCSS အကြားမှာလက်ရှိဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးတာမရှိသေးပါဘူးဒီလ၄ရက်နေ့ကတော့ခံခဲကြေးရွာအတွင်းကိုလက်နက်ကြီးကြီးတလုံးကျောက်ပေါက်ကွဲလို့အမျိုးသားတယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒါဟာ RCSS ကပြစ်ခတ်တာဖြစ်ကြောင်းလဲတမ်ဘရွန်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ထားပါတယ်ဒီလ6ရက်နေ့ကလည်းလာရှိုးမြို့နယ်ပန်းနံကျေးရွာနီးမှာအစိုးရတပ်မတော်နဲ့နိုင်ဝက်ကြာတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့3ရက်နေ့ကလည်းတံမိုးညဲဘက်မှာတိုက်ပွဲဖြစ်ခဲ့ကြောင်း TNL ကတန်းပလောင်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဒီလအစောပိုင်းကတော့မူဆယ်မြို့နယ်ကျူကုတ်ပန်းဆိုင်ဘက်မှာအစိုးရစစ်တပ်နဲ့ KIA အကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်ရှိဖြစ်ပေါ်တဲ့တိုက်ပွဲတွေဟာမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်တမရော်ဘက်ကအော်တိုဘာလ1ရက်နေ့ကနေတတိယအကြိမ်တလားတာပြစ်ခတ်ရစေးရေးထပ်မံတိုးမြင့်ထားခြင်းမှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။